ထိုင်းပြည်မင်းမြတ်ကွယ်လွန်အနေဆာရောက်သွားပြီဆိုတဲ့သတင်းဟာထိုင်းပြည်သူပြည်သားတွေတမကထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာလူမျိုးတွေကပါဝမ်းနည်းကြေကွယ်နေကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။အောက်တိုဘာလ23ရက်နေ့မှာထိုင်းပြည်မင်းမြတ်ကြီးနှက်ရွာဆန်သွားတဲ့အတွက်နိုင်ငံတဝန်းလုံးမှာဝမ်းနည်းပူဆွေးမှုတွေဖြစ်နေကြပါတယ်။ထိုင်းနိုင်ငံသားတွေနီးတူထိုင်းနိုင်ငံထဲမှာတန်းနဲ့ချီပြီးအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ကြပါတယ်။ဘီရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဝမ်းနည်းမိတဲ့အကြောင်းနဲ့ရွှေပြောင်းလူသမားတွေဒုက္ခသည်တွေကိုဆယ်စုနှစ်နဲ့ချီပြီးခေါ်လုံခွင့်ပေးခဲ့ရုံသာမကရွှေပြောင်းလူသမားကလေးငယ်တွေရဲ့ပညာရေးကျန်းမာရေးကိစ္စတွေကိုပါဆောင်ရွက်ပေးခဲ့တဲ့အတွက်ဘီရင်ကြီးရဲ့ကျေးဇူးတွေရှိနေတဲ့အကြောင်းရွှေပြောင်းလူသမားတူကလည်းပြောပြပါတယ်
။ကျမတို့မြန်မာနိုင်ငံသားတွေအနေနဲ့ကဒီထိုင်းပြည်ကြီးကောင်းလို့တာကျမတို့နေလို့ရတာပေါ့။ဒါလို့ထိုင်းပြည်ကြီးကမကောင်းခဲ့ဘူးဆိုမြန်မာနိုင်ငံထဲတော်တော်နေကြတယ်လေ။ကိုယ်တိုင်းပြည်မှာလည်းနေကြကြတဲ့မိမာလာလည်းနေကြအဲ့လိုဖြစ်နေပေါ့ထိုင်းမြင်ရှိတဲ့အတွက်ကြောင့်မြန်မာနိုင်ငံသားတွေမကတော့သူတို့ရဲ့ပောက်ပွားလာတဲ့မျိုးဆက်တွေအတွက်ပါအနာဂတ်ကောင်းတယ်ပေါ့နော်ပြောရမယ့်ဆိုလို့ရှိရင်ပညာသင်ခွင့်ရတယ်သူတို့ရဲ့လူမျိုးတွေနဲ့အတူတူဓာတ်တို့ခွင့်ရေးမရပါနဲ့များလဲကလေးတွေကပညာသင်ခွင့်ရတာတွေရောပြီးတော့ဟိုလွတ်လပ်စွာသွားလာခွင့်ရတာတွေရောအဆက်ဆက်ရရပေါ့မြန်မာပြည်သားတွေတော့ကသူတို့တိုင်းပြည်သားတွေလောက်ခွင့်ရေးမရနဲ့အဲ့လောက်နေနေရတော့အနေဆောင်တယ်ပြောရပါပေါ့ဒီလိုမျိုးဆုံးသွားတဲ့ခါကျတော့ပြန်လဲစိတ်မကောင်းဖြစ်ရတယ်ပေါ့နော်ထိုင်းပြည်ဆုံးသွားလဲဆိုတော့ကိုမီကိုဖာဆုံးတယ်လို့မျိုးပဲခံစားရတယ်။ပြင်စကားနဲ့ပြောရမယ်ဆိုလို့ရှိရင်ဒီထိုင်းပြည်နဲ့ရဆန်သွားတဲ့နဲ့ရဆန်သွားတဲ့ခါကျတော့ဟိုတိုင်းလူပြည်သားတွေနဲ့ထပ်တူထပ်မြန်ဟိုကျမတို့ကဗမာပြည်သားဖြစ်ပေမဲ့လည်းဒီထိုင်းနိုင်ငံသားတယောက်လိုပဲယူကျုံမြဝန်နဲ့ပူဆွေးရတယ်ပေါ့နော်။ဟိုပြောရမယ်ဆိုကိုရဲ့စစ်တောင်ကြီးပြိုသွားတယ်လို့မျိုးပေါ့ဟိုအမေဖန်ကဆုံးပါသွားတယ်လို့မျိုးခံစားရတယ်ပေါ့
ထိုင်းနိုင်ငံထဲမှာဆယ်စုနှစ်နဲ့ချီပြီးနေထိုင်အလုပ်လုပ်ကင်ခဲ့တဲ့ရွှေပြောင်းလူသမားတူကတော့ထိုင်းပြည်ကြီးရဲ့အမျှော်မြင်ကြီးမှုနဲ့ထိုင်းနိုင်ငံထဲမှာသူတို့ပြည်သူပြည်သားတွေအတွက်ရေကာတာတွေတိစောက်ပေးခဲ့တာတွေလမ်းပန်းဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်ပေးခဲ့တာတွေရှိခဲ့တဲ့အတွက်ဘရင်ကြီးကိုကျေးဇူးတင်တယ်လို့ဆိုပါတယ်ဘရင်ကြီးဟာနေဆက်နေတိုင်းရင်းသားတွေအတွက်လည်းကောင်းမွန်တဲ့ဘဝတွေကိုဖန်တီးပေးနိုင်ခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ
်အခုပဲဗမာပြည်သားဖြစ်တဲ့အနေနဲ့ဝမ်းနည်းမိတယ်ပေါ့နော်သူဖြစ်စဉ်ကာလတုန်းကဆိုလို့ရှိရင်လည်းဒီထိုင်းပြည်ကြီးကဗမာပြည်သားတွေမကအခြားလူမျိုးတွေပါသောသောခဲ့တာတွေပေါ့ဒီပဲကျေးဇူးတင်တာပေါ့အခုလိုရုပ်တရက်ဆုံးသွားတဲ့အတွက်သူဝမ်းနည်းမိတာပေါ့ရေရအခါမီးရအခါလမ်းပန်းဆက်သွယ်ရေရတာအကုန်လုံးလူတွေဒိမရှိခဲ့ဘူးပေါ့ခုတိုင်းကြီးကိုသူအမတန်အမျှော်မြင်ကြီးခဲ့တာပေါ့လူတွေကောင်းကျိုးသူအများကြီးဆောင်ရွက်ခဲ့ပေးခဲ့တယ်ပေါ့ဟုတ်ကဲ့အရင်တော့ဆိုလို့ရှိရင်မူရစ်ဆေးဝါးပါပြောက်ရေရအခါမူရစ်ဆေးဝါးဖြစ်တဲ့ဘိန်းအစားဒီဒီအပီးနံထိုးတိုက်ဖို့သူကဆောင်ရွက်ပေးခဲ့တယ်ပေါ့အကောင့်သူစီစဉ်ပေးခဲ့တယ်ပေါ့နော်
ထိုင်းနိုင်ငံထဲမှာထိုင်းပြည်ကြီးကိုပြည်သူတရက်လုံးကလေးစားချစ်ခင်ကြပြီးအားကိုးယုံကြည်ကြတာပါဒီထဲမှာမြန်မာရွှေပြောင်းလူသမားတွေလည်းပါဝင်ပါတယ်ထိုင်းပြည်နဲ့ဘီရင်မကြီးရဲ့မွေးနေ့တွေဆိုရင်မူရစ်ဆေးဝါးအမှုတွေကလွှဲရင်ပြည်ထောင်တွေကိုရှော့ပေါ့ပြီးဘီရင်ကြီးရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်ပေးလို့ရှိပါတယ်ဒီထဲမှာပြည်ထောင်ကြနေကြရတဲ့မြန်မာတွေလည်းပါဝင်ပါတယ်အခုလိုမျိုးထိုင်းပြည်ကြီးနှက်ရွာဆန်ကွယ်လွန်သွားခဲ့တဲ့အတွက်မြန်မာတွေကလည်းထိုင်းပြည်သူတွေနဲ့တူထပ်တူဝမ်းနည်းမိတဲ့အကြောင်းတွေကိုလည်းပြောပြကြပါရစေ။